အမေရိကန်နိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံးသူဟာအောက်တိုဘာလ2ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်။ဒါအမေရိကန်အရှေ့ပိုင်းကဘော့စတန်မြို့ကလူဦးရေထက်များပါတယ်။နိုင်ငံတွင်းကာကွယ်ဆေးတွေထုံးလွှမ်းပေးနေချိန်မှာပဲလူ3သိန်းလောက်ထပ်ပြီးဒီရောဂါနဲ့အသက်ဆုံးခဲ့ရတာပါ။ကာကွယ်ဆေးတွေကကိုဗစ်ကြောင့်တည်ဆုံးမှုတွေဆေးရုံတက်ရလောက်အောင်နာမကျန်းဖြစ်မှုတွေကိုကာကွယ်နိုင်နေဆိုတော့ကိုအထောက်အထားတွေနဲ့တည်လာသလိုအသက်12နှစ်အထက်ဘသူမဆိုးကာဝတ်ဆေးထုတ်ဖို့ခွင့်ပြုထားချိန်မှမှနောက်ထပ်3သိန်းလောက်3လခွဲတွင်တည်ဆုံးခဲ့ရတာဖြစ်ပါတယ်။ကာဝတ်ဆေးမထိုးစင်တဲ့အမေရိကန်တွေတန်းနဲ့ချီရှိနေချိန်မှာပဲကူးစက်များဗီဇာပြောင်းဒေါ်လာပိုးတဲ့ကြောင့်ကူးစက်ပြန့်နှံ့မှုတွေတိုးလာခဲ့တာဖြစ်ပါတယ်။အခုနောက်ထပ်တည်ဆုံးရတဲ့လူပေါင်း3သိန်းလောက်ထဲက9000လောက်ဟာကာဝတ်ဆေးမထိုးကြသူတွေဖြစ်ကြောင်း John Hopkins တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနကဒေါက်တာ David Dawei ကပြောပါတယ်။ကာဝစီထုံးနမှုကိုကုတဲ့ပိုးပြီးထိရအောင်လုပ်နိုင်မယ်ဆိုရင်ဒီလူတွေတည်းက90ရာခိုင်နှုန်းရဲ့အသက်တွေမသေးဆုံးနိုင်အောင်ကာဝယ်နိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ကာဝစီတွေထုံးနံပေးချိန်မှာပဲကာဝစီတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်အငြင်းကြီးတဲ့တွေးခဲမှုဖြစ်စေတာတွေ့ရတာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းမျိုးကြောင့်တချို့ကဆေးထုတ်ဖို့လုပ်ပြီးမှမထိုးဖြစ်ခဲ့တာမျိုးတွေရှိနေတာပါ။